ပလောဝမြို့ကစစ်တပ်အခြေစိုက်စခန်းတွေအားလုံးကိုရခိုင်တပ်တော် AA ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်ပလောဝမြို့နဲ့စမီးမြို့တို့ကနေပြီးတော့ချင်းပြည်နယ်တဲကတရင်တွေစီတွားရောက်ပူးပေါင်းမှုဆုတ်ခွာလာတဲ့စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ပေါင်းစုတွေကြားမှာဇန်နဝါရီလ20ရက်နေ့ကစလို့ဒီကနေ့23ရက်နေ့အထိတိုက်ပွဲတွေဖြစ်နေတာပါစမီးမြို့နဲ့မတူပီကြားမိုင်60กว่าဝေးပြီးတော့အဲ့ဒီလမ်းတစ်လျှောက်စစ်တပ်ကဆုတ်ခွာလာတဲ့အချိန်တိုက်ပွဲတွေဖြစ်နေတာလို့လည်းဒေသခံတွေကပြောပါတယ်တိုက်ပွဲအခြေအနေကိုသိရှိတဲ့ပလဝဒေသခံတဦးက VOA မြန်မာပိုင်းကိုခုလိုပြောပြပါတယ
်။ကောင်စီအဖွဲ့တွေကတော့အဲ့ဒီစမီးမျိုးမှာအိမ်ကြီးနဲ့တိုက်ပွဲတွေဖြစ်ပြီးမှသူတို့ကထွက်ပြေးလာတော့ဗောလေ။သူတို့ကမတူပြီးတတ်နဲ့ပေါင်းဖို့အတွက်ကိုသူတို့ကအဲ့ဒီလမ်းကြောင်းကိုရွေးချီတာဖြစ်တော့ရွေးရင်နဲ့အဲ့ဒီမှာအဲ့ဒီကကဒီ CNA ရောပလဝ CDF ရောမတူပြီး CDF ရောပေါင်းပြီးမှအဲ့တို့ဒီသားမှာတိုက်ပွဲတွေကတော့တောက်လျှောက်ဖြစ်ကြပါဦးလေတိုက်ပွဲတွေရှိတာကတည်းကဒီနေ့နဲ့ကျွန်တော်၄ရက်မြောက်လောက်တော့ရှိပြီဖြစ်တယ်တရွာမှာအိတ်လိုက်အဲ့လိုညွေးလိုက်အဲ့လိုညွေးတဲ့နေရာမှာဟိုဘက်ကတို့ဒီတပ်ပေါင်းစုတွေနဲ့ဖြစ်တွေ့မှုတွေဖြစ်တယ်တက်ပြီးတော့ညွေးတယ်အဲ့လိုပုံစံပေါ့လေ
မတူဘီမြို့နယ်လုံပန်းကျွော်အနီးနဲ့စံတက်ကျွော်အနီးတို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းစစ်တပ်က9ဦးလောက်တည်ဆုံးပြီးတော့5ဦးဒဏ်ရာရရှိတယ်လို့မတူဘီ CDF ကဒီကနေ့မနက်ပိုင်းမှာသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်တွေဟာတိုက်ပွဲဖြစ်ပွားတဲ့စံတက်ကြေးရွာပြည်သူစေယုံတဲကစေဝါနဲ့ဆိုင်ကယ်တွေကိုလည်းမီးရှို့ဖျက်ဆီးခဲ့ပါတယ်ဇန်နဝါရီလ22ရက်နေ့ကလည်းစစ်ဘေးရှောင်အမျိုးသမီး5ဦးနဲ့အမျိုးသား3ဦးကိုဖမ်းဆီးသွားခဲ့ပြီးတော့ဇန်နဝါရီလ23ရက်ဒီကနေ့မှာအမျိုးသမီး5ဦးကိုပြန်လွတ်ပေးခဲ့ပါတယ်အမျိုးသား3ဦးကိုတော့ဆက်လက်ဖမ်းဆီးထားတယ်လို့လည်းထုတ်ပြန်ချက်ထဲမှာပါရှိပါတယ်စီဘေးရှောင်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ဒေသခံတွေကအတီးပြုတ်ထားပြီးအရေးအတွက်အတိအကျမသိရသေးဘူးလို့ဆိုပါတယ်တိုက်ပွဲတွေအပြင်စီဘေးရှောင်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးမန္တလေးတိုင်းမြင်းကြံမြို့နယ်ဘက်မှာလည်းဇန်နဝါရီလ22ရက်နေ့လယ်ပိုင်းမှာမြင်းကြံစီမီခုံလမ်းပိုင်းတောပုကျေးရွာနဲ့စင်ကုတ်ကျေးရွာကြားမှာရဲတပ်ဖွဲ့ဝင်တွေစီးနင်းလာတဲ့အင်စီကားတစ်စီးကိုကာကွယ်ရေးတပ်ဖွဲ့တွေကကြားပြတ်တိုက်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပါတယ်တိုက်ပွဲမှာပါဝင်တဲ့ MP9 အဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါတယ
်။မြင်းညာစမိတ်ခုံလမ်းမပေါ်မှာလမ်းပေါ်ပေါ့။တင်းရလို့ဒီရောဝစ်ကာအဖြူရောကားတစ်စီးကိုကျွန်တော်တို့ကြားပြတ်တိုက်ခိုက်တယ်။အဲမှာမျိုးသမီးနှစ်နှစ်ဦးနဲ့အမျိုးသား၄ဦးပေါ့နော်။နေရာရင်းပြီးတယ်ပေါ့နော်။မြင်းညာနဲ့ကအင်းကြီးကားရှိသည်တက်လာတယ်။အင်းကမှန်းကြီးရဲ့အမှန်ကြီးဟောလောက်ပေါ့ပေါ့တော့50လောက်ပေါ့လောင်းလာကောက်တဲ့နေမှာလောင်းလာကောက်ပြီးတော့အဲ့နောက်ပိုင်းမှာဒီရဒိုလန်ကြီးပွင့်နေအဲ့နည်းဟိုထိကြအဟိုတိုက်ပွဲထိတွေ့နေလို့ဖြစ်ပြီးနေပေါ့ပါအဲ့လိုတော့ဖြစ်တာရှိအဲ့ဒီပြီးတဲ့နောက်မှာတော့အဲ့အင်းကြီးကကိုကျွန်တော်မီရှုဖြစ်စေလိုက
်ရဲတပ်ဖွဲ့ဝင်တွေတိုက်ခတ်ခံရပြီးတဲ့နောက်တနက်အချို့နဲ့ကြီးစံအချို့ကိုတင်းစီရမိခဲ့ပြီး MP9 တလုတ်ပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့မိုင်းစာနီတပ်ဖွဲ့တို့ကတိုက်ခိုက်ခဲ့တာလို့လည်းပြောပါရယ်တိုက်ခိုက်ခံရပြီးသေဆုံးသွားသူတွေဟာတပ်မတော်နေစီရေးပြအခမ်းအနားမှာပါဝင်ဖို့ရွေးချယ်ခံထားသူတွေလို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါရယ်ခင်ဗျာ